သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှင်များခင်ဗျာပညာရှင်များကလှူဒါန်းတဲ့မိခင်ရဲ့နှုတ်ရည်ကိုရွှေရည်ကဲသို့တန်ဖိုးရှိတယ်လို့တင်စားပြောဆိုကြပါတယ်ကမ်ဘရာပတ်နဲ့အက်ဒလိတ်ရှိအွန်လိုင်းဆေးရုံအသစ်များအပြင်အထွေထွေကုဆေးရုံများမှာပင်လမစေပဲမွေးဖွားတဲ့ကလေးများအတွက်မိခင်တို့ကိုမှာယူတဲ့ဆေးရုံအသစ်များကြောင့်လှူဒါန်းထားသောမိခင်တို့သည်အရေးပေါ်လိုအပ်နေပါတယ်ဆစ်ဒနီအက်ဒလိတ်နဲ့ဘရစ်စဘန်ရှိမိခင်များကို live blood မှာမိခင်တို့အားလှူဒါန်းခေါ်ဆောင်မှုတစ်ခုအားပြုလုပ်ခဲ့ပါတယ်မိခင်တို့ဝယ်လိုအားက15ရာခိုင်နှုန်းတက်လာပြီး2023မှာနောက်ထပ်10ရာခိုင်နှုန်းတက်ဖို့မျှော်မှန်းထားပါတယ်။လာမစေပဲမွေးဖွားတဲ့ကလေးငယ်များသည် Necrotizing Enterocolitis ဟုခေါ်သောအခြေအနေသို့ဦးတည်သွားစေနိုင်တဲ့ရောဂါပိုးဝင်ခြင်းများကိုခုခံနိုင်စွာမရှိကြပါဘူး။ Gemma Falkenmeier သည်လှူဒါန်းထားသောမိခင်တို့အပါအဝင်သွေးနဲ့ဇီဝပစ္စည်းများစုဆောင်းဖြန့်ဖြူးမှုအတွက်တာဝန်ရှိသောဩစတြေးလျချက်ချိန်ဤအဖွဲ့အစည်း Live Blood ရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်
။ Donated breast milk helps premature babies who are at risk of a deadly gut complication called necrotizing enterocolitis. So necrotizing enterocolitis is a disease that is the leading reason for mortality among premature babies.
Necrotizing enterocolitis ဟုခေါ်သောသေစေနိုင်သောဥလမ်းကြောင်းဆိုင်ရာနောက်ဆက်တွဲပြဿနာဖြစ်နိုင်ခြင်းရှိသောအရွယ်မတိုင်မီကလေးများကိုအကူအညီပေးပါれ။ထို့ကြောင့် Necrotizing enterocolitis သည်လမစေပဲမွေးတဲ့ကလေးငယ်များရဲ့သေဆုံးမှုရဲ့အဓိကအကြောင်းရင်းဖြစ်သောရောဂါဖြစ်ပါれ။ Adelaide, Brisbane နဲ့ Sydney တို့မှမိခင်680ကျော်သည်ပြီးခဲ့တဲ့နှစ်တွင် New South Wales, Queensland, South Australia, Western Australia, Tasmania နဲ့ Canberra ရှိခမန်းကြီးလာမစီပဲမွေးတဲ့ကလေးငယ်1000ကိုမိခင်တို့9500လီတာလှူဒါန်းခဲ့ကြပါတယ်။မိခင်တို့ကိုရွှေရည်ဟုသတ်မှတ်ကြပြီးအစောပိုင်းသို့မဟုတ်ကိုယ်လေးချိန်အောက်မွေးဖွားသည့်ကလေးငယ်များအတွက်၎င်းသည်ကလေးငယ်တွေရဲ့အသက်ကိုကယ်တင်နိုင်မှာဖြစ်ပါတယ်။
The doctors of those babies are able to prescribe donated breast milk to help prevent that complication. The World Health Organization recommends it as the best thing for these babies when a mother's own milk is not available.
ထိုကလေးငယ်များရဲ့ဆရာဝန်များဟာထိုနောက်ဆက်တွဲဆိုးကျိုးကာကွယ်ရန်လှူဒါန်းထားတဲ့မိခင်တို့ကိုများသောအဖြစ်ညွှန်ပေးကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမိခင်ရဲ့ကိုယ်ပိုင်တို့မရရှိသောကလေးငယ်များအတွက်အကောင်းဆုံးသောအရာအဖြစ်အကြံပြုထားပါတယ်။မေလ16ရက်တောက်ကြနေ့မှာပြုလုပ်ခဲ့တဲ့ World Day of Human Milk Donation Day ကမ္ဘာလူသားနှုတ်လှူနေ့ကိုဂုဏ်ပြုရန် Live Blood မှာနောက်ထပ်အကူအညီကိုတောင်းခံထားပါတယ်။
So we are putting a call out for more mothers out there in the Sydney region to find out about donating breast milk. We do know that most mums out there don't know that they can donate their breast milk, and we'd like to encourage people to visit our website, which is lifeblood.com.au/milk. We've got a video that we've put up on our website to explain how the milk donation process works.
မိခင်တို့လှူဒါန်းခြင်းအကြောင်းသိရှိစေရန်ကျွန်ုပ်တို့တောင်းဆိုပါれ။အပြင်မှာရှိတဲ့မိခင်အများစုသည်၎င်းတို့ရဲ့မိခင်တို့ကိုလှူဒါန်းနိုင်သည်ကိုမသိကြောင်းကျွန်ုပ်တို့သိပါれ။ကျွန်ုပ်တို့ရဲ့ website ဖြစ်တဲ့ lifeblood.com.au/milk ဖြစ်တဲ့ website ကိုလူများကိုလာရောက်ကြည့်ရှုရန်ကျွန်ုပ်တို့တိုက်တွန်းလိုပါれ။နှုတ်ရည်လှူဒါန်းခြင်းလုပ်ငန်းစဉ်လှုပ်ဆောင်မှုကိုရှင်းပြရန်ကျွန်ုပ်တို့ရဲ့ website မှာကျွန်ုပ်တို့တင်ထားတဲ့ဗီဒီယိုတစ်ခုရှိပါတယ်။ဩစတြေးလျမှာနှုတ်ပါများသူလှူဒါန်းသောမိခင်တို့သည်ကလေးအားအနှစ်ဖြစ်စေနိုင်သည့်မိသည့်အရာမဆိုမှကင်းစင်ကြောင့်သေချာစေရန်နှုတ်ရည်ကိုစစ်ဆေးပြီးအပူပေး၍ virus ပိုးကြောင့်ကလေးများကိုအနှစ်ဖြစ်စေနိုင်မဲ့မိသည့်အရာမဆိုမှကင်းစင်ကြောင့်သေချာစေရန်ပြုလုပ်ထားပါတယ်။အ အလားလာရှိသောလူရှင်များသည်၎င်းတို့၏နှုတ်ရည်မှထိခိုက်စေနိုင်သည့်အခြေအနေများမရှိကြောင်းသေချာရန်ဆန်းသပ်ဖို့လိုအပ်ပါသည်။ Queensland အခြေစိုက်မိခင်တို့၏ဘန်တွင်မိခင်တို့လှူဒါန်းမှုအစီအစဉ်များလှုပ်ဆောင်သည့်တခြားသောအလှူဒါန်းများလည်းပါရှိပါသည်။သောရရှိများခင်ဗျာ SPS သတင်းဌာနကကန်တာမာရီ Crofts ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါရခင်ဗျာ။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
Damyo Tharin Sauma Rigo O Nasin Luwala Apple Podcast Google Podcast Spotify Tomo Thin Beniya Ga Phiphi Ya Yu De Podcast Ka Ni Ba